လာမဲ့ရွေးကောက်ပွဲမှာဦးထောင်အောင်ကျော်တို့ခက်တဲ့ပြည်သူ့ပါတီကဘယ်နှဦးဝင်ရောက်ရွေးခံမလဲခင်ဗျာ
25ဦးဝင်ရောက်ရွေးခံမှာပါခင်ဗျာပြည်သူ့လွှတ်တော်မှာကျွန်တော်တို့အားလုံး9ယောက်ပါတဏ္ဍာကတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ပါအ
ဲ့တော့ဒီခက်တဲ့ပြည်သူ့ပါတီရဲ့မူဝါဒလေးကျွန်တော်အချင်းချင်းပြီးသိပြစေခင်ဗျာ
ကျွန်တော်တို့ခက်တဲ့ပြည်သူ့ပါတီကတခြားပါတီနဲ့မတူတာတခုရှိပါတယ်ကျွန်တော်တို့ကဒီလူအဖွဲ့အစည်းဟာเนาะဒီအနေစုကအများစုကိုအုပ်ချုပ်တဲ့အာဏာရှင်စနစ်ပြည်ထောင်စနစ်ဧကရာဇ်စနစ်အများစံတန်းနဲ့အုပ်ချုပ်တဲ့ဒီမိုကရေစီစနစ်ဒီမှာတဲ့လူအဖွဲ့အစည်းဟာရက်မနေဘူးအစိုးရအုပ်ချုပ်ဖို့မလိုတဲ့အထိလူအဖွဲ့အစည်းဟာတလောကလုံးဆိုင်ရာလွတ်မြောက်တဲ့ခေတ်ကိုတင်လှမ်းမယ်လို့ကျွန်တော်အဲ့လိုကျွန်တော်ပါတီကခံယူပါတယ်အဲ့လိုတလောကလုံးဆိုင်ရာလွတ်မြောက်တဲ့ခေတ်ကိုတင်လှမ်းဖို့အတွက်လူခွင့်ရေးနဲ့ဒီမိုကရေစီအစွန်းကုန်ပြည့်ဝဖို့လိုတယ်လို့ခက်တိပြည်သူပါတီကခံယူပါတယ်အဲ့တော့လူခွင့်ရေးနဲ့ဒီမိုကရေစီအစွန်းကုန်ပြည့်ဝဖို့အတွက်နံပါတ်1ဒီမိုကရေစီရေးနံပါတ်2ငြိမ်းချမ်းရေးနံပါတ်3ပြည်သူတို့ရဲ့စီးပွားရေးကုန်လုံးဆောင်အစုဖွံ့ဖြိုးတိုးတက်ရေးဆိုတဲ့သုံးလွန်းတင်ဒီမိုကရေစီထူထောင်ရေးလမ်းစဉ်နဲ့တာလည်းရင်နော်ဒီလူခွင့်ရေးဒီမိုကရေစီပြည့်ဝတိုးတက်လာမယ်လို့ယုံကြည်တဲ့အကြောင်းဒီမူဝါဒလမ်းစဉ်ကိုခက်တိပြည်သူပါတီကချက်မှတ်ကျင့်သုံးပါတယ
်ဦးထောင်အောင်ကျော်တို့ပါတီကဟောလက်ရှိမြန်မာပြည်ရဲ့အခြေအနေအထွေထွေကိုဘယ်လိုအကဲခတ်သုံးသပ်ပါဆိုလဲခင်ဗျာ
ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီမိုကရေစီတာထွက်ကာလမှာပဲရှိသေးတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်။နောက်မြန်မာနိုင်ငံရဲ့စီးပွားရေးဆိုတော့ကျွန်တော်တို့ဟာဒီပေါ်ပြအစင်းရင်းဆုံးနိုင်ငံစီးရင်ဝင်ဖြစ်နေသေးတယ်။သို့တော့အဲ့ဒီကလွတ်မြောက်ဖို့အတွက်လည်းလမ်းစတွေပွင့်လာပြီးအခြေအနေတွေတင့်လှန့်လာပြီးသို့တော့လည်းကျွန်တော်တို့နိုင်ငံအနည်းဆုံးကျွန်တော်တို့ဒီမိုကရေစီနိုင်ငံဒီမိုကရေစီမတ်သွားမယ်ဆိုရင်လုပ်ငန်းရှင်နဲ့လုပ်သမားလူတန်းစားခိုင်မြဲဖို့လိုတယ်။အလေအလတ်လူတန်းစား4500ခန့်နှုန်းဖြစ်ဖို့လိုတယ်။အဲ့ဒီအဆင့်ကိုရောက်မှသာလဲကျွန်တော်တို့ကအလေလက်ဆက်မှုနိုင်ငံအဖြစ်ကိုရောက်နိုင်မယ်။ဒါကြောင့်ဒီအဆင့်ကိုရောက်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်တို့စီးပွားရေးရသုံးသပ်ပါတယ်။နိုင်ငံရေးအရာကြတော့ကျွန်တော်တို့ကဒါဒီမိုကရေစီထုံတန်းစင်လာအင်မတန်အလှမ်းဝေးခဲ့တဲ့နိုင်ငံအခုမှစရတဲ့ခါကျတော့နိုင်ငံရေးပါတီတွေကဖြစ်စေပြည်သူလူထုဖြစ်စေတချို့ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာမေးပြရမယ့်ဟာကတော့တချို့ပြည်သူတွေကစိတ်ဝင်စားမှုအားနည်းတယ်။ဘာကြောင့်လဲဆန္ဒမေးပြီးတယ်ဆိုတော့မိမိတို့ကံကြမ္မာကမိမိတို့လွတ်လပ်စွာဖန်တီးခွင့်ဒီခွင့်ရေးရာပြည်သူတွေအတွက်အင်မတန်အရေးကြီးတယ်နော်ဒါကြောင့်မလို့ဒီဒီမိုကရေစီထုံတန်းစင်လာရှင်သန်ပြီးတော့ခိုင်မာအားကောင်းဖို့လိုတယ်အဲ့တော့ဒီမိုကရေစီခိုင်မာအားကောင်းဖို့အတွက်ဒီမိုကရေစီထူထောင်ရေးအခြေခံ300ခိုင်မင်းမှာဒီမိုကရေစီခိုင်မာအားကောင်းမယ်ဒီမိုကရေစီတည်တတ်မယ်လို့ကျွန်တော်သုံးသပ်တယ်အဲ့တော့နံပါတ်1ဒီမိုကရေစီဆိုတာအများစံတန်းနဲ့ဆုံးဖြတ်ရတဲ့အကြောင်းပြည်သူတွေအသိဉာဏ်စင်တန်းမြင့်ဖို့လိုတယ်နံပါတ်2အသိဉာဏ်စင်တန်းမြင့်ဖို့အတွက်ပြည်သူတွေလူနေမှုစင်တန်းမြင့်ဖို့လိုတယ်နံပါတ်3ကလူနေမှုစင်တာမြင့်ဖို့အတွက်ပြည်သူတွေရဲ့စီးပွားရေးအကုန်လုံးဆောင်အစုတွေတိုးတက်ဖို့လို့ဒီ3ရက်နဲ့တူတောင်းမှဒီမိုကရေစီခိုင်မာပြီးတော့အားကောင်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ်
။ဟုတ်ကဲ့ဦးထွန်းအောင်ကျော်ခင်ဗျာလက်ရှိမြန်မာပြည်ရဲ့အခြေအနေကိုအထွေထွေဘယ်လိုခြုံငုံသုံးသပ်ပြောကြားနိုင်မလဲခင်ဗျာ
။မြန်မာနိုင်ငံဟာဒုတိယကမ္ဘာစစ်ရဲ့အဝင်ထွက်တန်းကိုနှစ်ကြိမ်ခံခဲ့ရတယ်။လွတ်လပ်ရေးရလာတဲ့အခါမှာတမျိုးသားလုံးစုပေါင်းလုံလပြုပြီးတော့တူတောင်းရမယ်အစပြည်တွင်းစစ်ဖြစ်ခဲ့တယ်။ဒီနေ့ကမ္ဘာမှာတက်တန်းအခြေစားဆုံးစီးရင်ဝင်ပြည်တွင်းစစ်ဖြစ်နေတယ်ကျွန်တော်တို့။ဒါတိုင်းပြည်ခေနောက်ကြတဲ့အချက်တစ်ချက်ပဲနောက်တစ်ခုကတက်မလို့အာနာသိမ့်မှုနော်တက်မလို့အာနာသိမ့်တဲ့ကာလတွေဥပမာ62ခုနှစ်ကနေပြီးကျွန်တော်တို့ပြဟို84ခုနှစ်အထိဒါတော်လိုင်းကောင်စီကနေပြီးအာနာသိမ့်ဒီဘက်ကတပါတီဆိုရှယ်လစ်စနစ်ဆိုတော့ဒီမိုကရေစီနဲ့အလှမ်းဝေးတဲ့လူမှုဘဝကိုရောက်နေတယ်မြန်မာနိုင်ငံအဲ့တော့ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုရင်နော်ကျွန်တော်တို့အနိုင်ဆုံးလူထုအခြေပြုဖွဲ့စည်းတွေအားကောင်းဖို့လိုတယ်နိုင်ငံရေးပါတီတွေခိုင်မာဖို့လိုတယ်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်ဥမာဆိုကြပါဦးကျွန်တော်တက်မတော်25ရာခိုင်နှုန်းပါဝင်တယ်ဆိုတော့ဒီဖွံ့ဖြိုးရေးနိုင်ငံတွေမှာတက်မတော်ကအားကောင်းတယ်အင်ဒိုနီးရှားတို့ပိုလန်တို့ကြည့်မယ်ပိုလန်ဆိုလဲတက်မတော်နဲ့ပူးပေါင်းပြီးတော့မှဒါဒီမိုကရေစီကိုငြင်းငြင်းနဲ့ထူထောင်သွားနိုင်တာအင်ဒိုနီးရှားနိုင်ငံလည်းဒီလိုပဲဆိုတော့အဲ့တော့ဘာကြောင့်ဒီတက်မတော်ကျွန်တော်တို့ဖွံ့ဖြိုးရေးနိုင်ငံတွေမှာတက်မတော်ရဲ့အခန့်ကဏ္ဍအရေးပါတယ်လဲမတည်ငြိမ်မှုများများဖြစ်ရင်အရေးပါတယ်ပြည်တွင်းစစ်ဖြစ်ရင်တက်မတော်အရေးပါပဲရှောင်လေးလို့မရဘူးကျွန်တော်တို့နောက်ကျွန်တော်တို့အင်ဂျင်ချင်းထိန်းနိုင်ငံခင်ဗျာကြည့်ပါတက်မတော်ကအာနာသိမ့်တာဘယ်လောက်ရှိလဲဆိုအကျဉ်း20ရှိပြီဒီနေ့ထိထိုင်းနိုင်ငံဟာဒီမိုကရေစီအပြည့်အဝကျင့်သုံးတဲ့နိုင်ငံပဲတက်မတော်အနာသိမ့်မှုအကျဉ်း20ဘာကြောင့်လဲထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကနံပါတ်1ကထိုင်းလူမှုဘဝနဲ့တထက်တည်းမကိုက်ညီသေးဘူးနံပါတ်1နံပါတ်2ကထိုင်းနိုင်ငံမှာလူသန်းသားကွာဟမှုအင်မတန်ကြီးတယ်အထက်လွှာတွေကတအားချမ်းသာတယ်အောက်လွှာတွေကနှိမ့်နေတယ်အဲ့ဒီလူသန်းသားကွာဟမှုပြစ်ပက်ခါကြောင်မတည်ငြိမ်မှုတွေဖြစ်တဲ့တက်ကအနာသိမ့်လိုက်ဖြစ်တယ်မတည်ငြိမ်မှုတွေဖြစ်လာတဲ့တက်ကအနာသိမ့်မှုတွေဖြစ်တယ်ဒါကျွန်တော်တို့ဒီနေ့ကြုံတွေ့ခဲ့ရတဲ့ဟာပေါ့လေအဲ့တော့ဒါပြင်ရောက်ပြီကျွန်တော်တို့မြန်မာနိုင်ငံဟာဒီနေ့ဒီမိုကရေစီထူထောင်မယ်ဆိုရင်နံပါတ်1ဒီမိုကရေစီအခွင့်အရေးရှိဖို့လိုတယ်မရှိလို့ကိုမဖြစ်ဘူးနံပါတ်2တည်ငြိမ်အရေးမှုရှိဖို့လိုတယ်ဒီနေ့ကျွန်တော်တို့အာရဗ်နေဦးတော်လိုင်းနိုင်ငံတွေကိုကြည့်လေအာဏာရှင်တွေကိုဖျောက်ချလိုက်နိုင်ပြီဒါပေမဲ့ဒီမိုကရေစီမထူထောင်နိုင်ဘူးတည်ငြိမ်မှုပြတ်ပြားပြီးတော့တိုင်းပြည်အကြီးအကျယ်ပျော်ကွေးပြီးတော့လူထုတွေဒုက္ခရောက်နေတယ်အလားတူပဲအီဂျစ်နိုင်ငံမှာအာဏာရှင်တွေဘာတွေဖျောက်ချလိုက်ပြီး ပါလေမွတ်စလင်ညီနောင်မျိုးပါတီကနေပြီးအာဏာရတယ်တမဒမိုးစီလာအာဏာရတယ်ကဲတိုင်းပြည်ကိုတင်ငင်အောင်မလုပ်တိုင်တော့ဒီနေ့စစ်တပ်ကအာဏာပြန်သိမ်းတယ်အဲ့တော့အပြောင်းလဲတွေကတိုးတက်တဲ့ဘက်ကိုပြောင်းရမယ်ငြိမ်းချမ်းတိုးတက်တဲ့ဘက်ကိုပြောင်းရမယ်ပြောင်းလဲတွေဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံဟာလေဒီနေ့ဒီမိုကရေစီထူထောင်မယ်ဆိုရင်ခုနကျွန်တော်တို့ပြောသလိုတစ်ကဒီမိုကရေစီရေးနှစ်ကနိုင်ငံတည်ငြိမ်အေးချမ်းရေးသုံးကပြည်သူတို့ရဲ့စီးပွားရေးအကုန်လုံးဆောင်ရွက်မှုများဖွံ့ဖြိုးတိုးတက်ရေးစီဗောင်းရေးမဖွံ့ဖြိုးရင်လေဒီမိုကရေစီမရှင်သာနိုင်ဘူးဂရိနိုင်ငံဒီမိုကရေစီစတင်တဲ့နိုင်ငံပဲတည်ငြိမ်မှုလေးရှိတဲ့ဒီမိုကရေစီရှိတယ်ဒါပေမဲ့စီဗောင်းရေးဘုံဘုံလေးနဲ့ကျွေးမြီဝန်ထုံးဝန်ဖို့ပြီးပြီဂရိမာဂျင်နဲ့အကြက်တဲ့ပုံနဲ့တောင်ဒီပုံမှာသင်္ကန်းစာယူပြီးတော့ကျွန်တော်နိုင်ငံစီဒီမိုကရေစီရေးငြိမ်းချမ်းရေးပြည်သူတို့ရဲ့စီဗောင်းရေးဘဝဖွံ့ဖြိုးတိုးတက်ရေးကိုတမျိုးသားလုံးစုပေါင်းလုံးလာပြုတ်ပြီးတော့ထူထောင်ဖို့လိုတယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်ဟုတ်ကဲ့ဦးထွန်းအောင်ကျော်တို့ပါတီကအခုရွေးကောက်ပွဲမှာအနိုင်ရရင်မြန်မာပြည်သူလူထုတွေဘာတွေဆောင်ရွက်ပေးဖို့ရည်မှန်းထားပါသလဲခင်ဗျ
ကျွန်တော်တို့ပါတီကရွေးကောက်ပွဲကိုမှာအနိုင်ရသွားလို့ရှိရင်ပထမဆုံးဦးစားပေးဖို့လေနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာလူ့အခွင့်အရေးဒီမိုကရေစီရေးကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေနေဥပဒေတွေကိုကျွန်တော်တို့ပြင်ဆင်ပါမယ်နံပါတ်1နံပါတ်2ကမြန်မာပြည်လူဦးရေရဲ့80ရာခိုင်နှုန်းကတောင်သူလူသမားတွေဖြစ်တယ်အဲ့ဒီတောင်သူလူသမားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်အဓိကထားပြီးလုပ်မယ်နှစ်ပေါင်းများစွာကြီးเนาะအကြတဲ့ပေါင်းစုံကြုံလာရတဲ့အဓိကတောင်သူလူသမားလူတန်းစားကြီးကိုနှစ်ရှည်အတိုးနှီးချင်းငွေရရှိရေးအတိုးလေးနေရမယ်နှစ်ရှည်လေးဖြစ်ရမယ်ဒါကိုကျွန်တော်ကြိုးပါမယ်နိုင်ငံတကာအထောက်အကူတွေရအောင်ဤပညာစိတ်ပျော်ရေးဤပညာနောက်စိတ်ပျော်ရေးဆိုင်ရာဒီအတွေ့အကြုံတွေရရှိအောင်ကျွန်တော်ကြိုးပမ်းမယ်နောက်စက်မှုလေယာထူထောင်ရေးကိုကျွန်တော်တို့လုပ်မယ်အဓိကကတော့အဲ့လိုလုပ်တဲ့ခါမှာလုတ်ကွက်ကြီးစိတ်ပျော်ရေးတွေကိုအားပေးမယ်အခုလေယာလေသမားလူတန်းစားတွေကြုံနေရတဲ့ဥစ္စာလုတ်ကွက်ငယ်လေးတွေမဖွံ့ဖြိုးတဲ့တကွက်တကွက်စီနောနဲ့ထွန်တဲ့ဥစ္စာစက်မှုလေယာဖြစ်လာရင်လုတ်ကွက်ကြီးတွေဖြစ်လာမယ်သူတို့လေသမားကိုကျွန်တော်ဘာဖြစ်အဓိကပြောရလဲဆိုတဲ့အခါမြန်မာရှင်ပြင်မြတ်ခေမီယာစနစ်အင်္ဂလိပ်ခေမီယာစနစ်ဖဆာဖလာခေမီယာစနစ်မြမဆိုချတဲ့လမ်းစဉ်ပါတီခေမီယာစနစ်ဒီဖက်တက်မတော်ဆိုရခေမီယာစနစ်ဒီခေတီကိုသုံးသပ်တဲ့အခါတောင်သူသမားတွေရဲ့အပြည့်အဝရရှိရမယ့်အခွင့်အရေးတွေမရှိခဲ့ဘူး။ဥပမာဖဆာဖလာခေမှာဆိုရင်စံတဘာကိုပြည်ပကိုလွတ်လပ်စွာတင်ပို့ခွင့်ရောင်းချခွင့်ရှိတယ်။ပြည်တွင်းမှာလွတ်လပ်စွာရောင်းချခွင့်ရှိတယ်။ဖဆာဖလာခေကဒါမြမတောင်သူလူသမားတွေအဖွံ့ဖြိုးဆုံးခေတ်ပဲ။မြမဆိုချတဲ့လမ်းစဉ်ပါတီခေမီယာစနစ်ပြည်တွင်းမှာစံတဘာကိုလွတ်လပ်စွာတည်ယူခွင့်ရောင်းချခွင့်ရှိတယ်။ပြည်ပကိုကြတော့တင်ပို့ခွင့်မရှိဘူး။အစိုးရကစဘာတင်းကိုကုန်းကြလောင်းတဲ့ဝေပြီးတော့ဆက်တကြလောင်းတဲ့ပြေပောက်ကိုတင်ပို့တယ်။ဆိုတော့ပြေပောက်ကရတဲ့အမြတ်အစွန်းကိုတက်ရိုက်ခန်းစားခွင့်အဲ့ဒီခက်မှာကတော့ဒေါမလင်းမတွေမရှိခဲ့တာ။ဆိုတော့အဲ့ဒီပြေပောက်ကိုတင်ပို့လို့ရတဲ့အကျိုးအမြတ်ကိုဘာလို့ပြေတွင်းစစ်မှာသုံးတယ်။ဆိုတော့အဲ့ဒီခက်ဟာဒေါမလင်းမတွေရဲ့ဖွံ့ဖြိုးမှုအမြင့်ဆုံးဖြစ်ရမယ်ခက်မှာဒီပဲမဖွံ့ဖြိုးခဲ့ဘူး။ဒါကြောင့်ဒေါမလင်းမတွေဖွံ့ဖြိုးတိုးတက်ရေးကိုအဓိကလုပ်မယ်။ဒုတိယတိုင်းရင်းသားလုပ်ငန်းရှင်တွေဒီမိုကရေစီနိုင်ငံထူထောင်တဲ့အခါပုဂ္ဂလိကကဏ္ဍအားကောင်းဖို့လိုတာကိုခုနကကျွန်တော်ပြောတဲ့အလေလက်လူတန်းစားတွေ45ရာခိုင်နှုန်းဖြစ်ဖို့လိုတယ်။ဆိုတော့တိုင်းရင်းသားလုပ်ငန်းရှင်တွေကိုအားပေးပဲ။အဲ့တော့တိုင်းရင်းသားလုပ်ငန်းရှင်တွေဖွံ့ဖြိုးလာရင်အလုသမားလူတန်းစားတွေကိုသွေးဆုပ်ခြေလေမှုတွေဖြစ်မပေါ်လာပါဘူးလားဆိုတော့မေးခွန်းရှိတယ်။တိုင်းရင်းသားလုပ်ငန်းရှင်တွေဖွံ့ဖြိုးတဲ့ခေတ်မှာသာအလုသမားလေသမားနဲ့ဆင်းရဲသားတွေလွတ်လပ်နိုင်တယ်။ဘာဖြစ်လဲဆိုလုပ်ငန်းရှင်တရားအောက်မှာအလုသမားထောင်ပေါင်းရှိတာကိုအဲ့တော့လုပ်ငန်းရှင်မေးတပြားဆိုရင်အလုသမားလေသမားဆင်းရဲသားမေးပြားပေါင်းများစွာနဲ့ state power ကိုဖန်တီးယူနိုင်တယ်။ state power ဆိုတော့အုပ်ချုပ်ရေးနဲ့ဥပဒေပြိုးရေးအာဏာနဲ့အုပ်ချုပ်ရေးအာဏာ state power ပဲ။ဆိုတော့ဒါကျွန်တော်လေသမားလူတန်းစားဖွံ့ဖြိုးရေးလုပ်မယ်။တိုင်းရင်းသားလုပ်ငန်းရှင်တွေဖွံ့ဖြိုးရေးကိုအဓိကထားပြီးကျွန်တော်လုပ်မယ်။တိုင်းရင်းသားလုပ်ငန်းရှင်တွေဖွံ့ဖြိုးရေးအလုပ်သမားလူတန်းစားခင်မိဖွံ့ဖြိုးလာမယ်။ဒီဟာကိုကျွန်တော်အဓိကထားပြီးဆောင်ရွက်သွားပါမယ်လို့ပြောလိုပါတယ်
။အဲ့တော့မူဝါဒတွေကိုလက်တွေ့အကောင်အထည်မှုအပိုင်းကိုဘယ်လိုသွားမှာလဲခင်ဗျာ
။ကျွန်တော်တို့အမှနှစ်ပိုင်းရှိပါတယ်နော်။ဒီကျွန်တော်ဥမာဆိုတော့မြန်မာနိုင်ငံလွတ်လပ်ရေးရလာတယ်။တောင်သူမလူတန်းစားဘာလို့မဖွံ့ဖြိုးလဲ။ပြည်တွင်းစစ်ခုနကပြောတဲ့တောင်သူလူတန်းစားပြည်တွင်းမှာပဲလွတ်လပ်စွာရောင်းခွင့်ဝေခွင့်ရှိတယ်။ပြည်ပကိုစံစဘာတင်ပို့ခွင့်ကြအစိုးရချုပ်ကင်ထားတယ်အဲ့တော့နကရဖနိုင်ငံတော်ကောက်ပီးသီးနာရောင်းဝယ်အဖွဲ့တွေအစိုးရချုပ်ကင်ထားတယ်အဲ့ဒီချိန်ကတိုင်းနိုင်ငံလေသမားတွေကပြည်ပပေါက်ဈေးကိုခန်းစားခွင့်ရှိတယ်အဲ့တော့တောင်သူလေသမားတွေ develop ဖွံ့ဖြိုးတာပေါ့လေအဲ့ဒီမြန်မာပြည်မှာအဲ့ဒီခွင့်ရမရှိခဲ့ဘူးပတ်စားပါရကတ်ကဒီပြည်တွင်းစစ်ကြီးကပြေးထန်နေတဲ့ခါကျတော့62ခုနဲ့မှအာဏာသိမ်းတယ်အာဏာသိမ်းတဲ့ဒီဖက်မြန်မာဆိုရှယ်လမ်းစဉ်ပါတီခေတ်ကျတော့ပိုဆိုးတာပေါ့အကျွင်းမြေမြေရှင်စနစ်အောက်မှာရောက်သွားတယ်ဝယ်ရက်လူကဈေးကိုသတ်မှတ်တယ်ဝယ်ရက်လူကရှင်ခွင်ကင်တယ်ဝယ်ရက်လူအယောက်သားရောင်းရတယ်တောင်သူလေသမားတွေအဲ့ဒီခေတ်ကတောင်သူလူသင်းဘဝအတွက်အဆိုးဆုံးကာလပဲဒီကာလတွေကဒန်ယန်တာရှက်ချင်းတွေဖြတ်လာတဲ့လေသမားတွေဟာရုပ်တရက်မထနိုင်ဘူးဒါကြောင့်ကျွန်တော်ပြောတဲ့အတိုးနှေးရှိငွေတွေပေးရမယ်တောင်သူလူသင်းတောင်သူလူသင်းအစည်းအရုံးတွေလွတ်လပ်စွာဖွဲ့စည်းခွင့်ပေးရမယ်တောင်သူလူသင်းအရေးကိုတောင်သူလူသင်းတွေကိုယ်တိုင်လွတ်လပ်စွာဖန်တီးခွင့်ပြုရမယ်အဲ့တော့အဓိကကတော့ကျွန်တော်ဒီလူ့ခွင့်ရေးဒီမိုကရေစီရှိတဲ့စနစ်တရားကိုဝိုင်းပြီးတော့ကျွန်တော်တို့မျိုးသားအင်အားစုတွေကြိုးပမ်းဖို့လိုတယ
်ဦးတော်ကျော်ခင်ဗျာ RF ရအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့